အစိုးရအဖွဲ့ဝင်ဝန်ကြီးတချို့ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးအရေးယူလာနေတာကြောင့်မြန်မာနိုင်ငံမှာယင်းနှိမ့်မြုပ်နှံလိုတဲ့နိုင်ငံခြားကုမ္ပဏီတွေရဲ့ယုံကြည်မှုကိုပိုရလာစေမယ်လို့မြန်မာအရေးလေးလာသူတချို့ကသုံးသပ်ကြပါတယ်။ဒါပေမဲ့ NLD ပါတီအတွင်းအစ်စ်မြင့်အရာရှိတချို့ကိုအခုရက်ပိုင်းအတွင်းအရေးယူလာတာကလည်းပါတီတွင်းအုပ်စုတိုက်ပွဲရဲ့လက္ခဏာတစ်ရပ်အဖြစ်သုံးသပ်သူတွေကလည်းရှိပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံစစ်မှုဝန်ကြီးဌာနဝန်ကြီးဦးခမောင်ချိုကိုရာထူးကနှုတ်ထွက်ခွင့်ပြုလိုက်ကြောင်းတမရဦးဝင်းမြစ်ကဇူလိုင်လ26ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။အဂရိလိုက်စားမှုတွေရှိခဲ့တဲ့ဆိုတဲ့တိုင်ကြားချက်တွေကြောင့်အခုလိုအနာပေးခံရတယ်ဆိုပြီးပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြပေမဲ့ VOA ကတီးကြားအတည်ပြုနိုင်ခြင်းမရှိပါဘူး။အလားတူပဲလျှက်စစ်ဝန်ကြီးဦးဝင်းခိုင်ကိုလည်းအဂရိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။အဂရိလိုက်စားမှုကိုတိုက်ဖျက်သွားမယ်လို့ NLD ပါတီက2015ရွေးကောက်ပွဲမှာကတိပြုခဲ့တဲ့အတိုင်းအခုလိုအစိုးရအဖွဲ့ဝင်ဝန်ကြီးတချို့ကိုအရေးယူဆောင်ရွက်လာတာကြောင့်မြန်မာနိုင်ငံမှာယင်းနှိမ့်မြှုပ်နှံလိုတဲ့နိုင်ငံခြားကုမ္ပဏီတွေရဲ့ယုံကြည်မှုကိုပိုရလာစေမှာဖြစ်တယ်လို့ HRC အာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်။တကယ်တော့အဂရိလိုက်စားမှုဖြစ်အောင်အခုဒီကစီမံဆောင်ရွက်ပြီးခဲ့တယ်လေဝင်းကြီးဆိုတဲ့သူကတော့အားလုံးကိုသူသိနိုင်မှာမဟုတ်ဘူးလေအောက်ကနေပြီးတော့တင်ပြလာတဲ့အပေါ်မှာစီမံဆုံးဖြတ်ရတဲ့ကိစ္စဖြစ်တော့ကဒီလိုမျိုးဆုံးဖြတ်နိုင်ဖို့အတွက်ဒီတင်တာကိစ္စပဲဖြစ်ဖြစ်တခြားလမ်းဖောက်တဲ့ကိစ္စကုမ္ပဏီကိစ္စပဲဖြစ်ဖြစ်ပေါ့နော်အဲအဓိကကြတဲ့အတွင်းဝင်တို့ညွန်တို့တို့ကပုံပြီးတော့ရေးပါတယ်ဒါတွေကိုရေးယူနိုင်ဖို့အတွက်လည်းအခုလိုဆောင်ရွက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျဒီအဂရိလိုက်စားမှုဒီများနေလို့ဒါယင်းနှိမ့်မြုပ်နှံမှုတွေကထုတ်ယုတ်ကြဆင်းနေတာလေအဲ့တော့အဂရိလိုက်စားမှုကိုဟန်တားနိုင်တယ်ဆိုလို့ရှိရင်နိုင်ငံတကာကယင်းနှိမ့်မြုပ်နှံတဲ့သူတွေကယခုတည်းကပုံပြီးတော့ဉာဏ်ဆန်ဆန်နဲ့ရောက်လာမယ်လို့ကျွန်တော်တို့မြင်တယ
်အစိုးရအဖွဲ့ဝင်ဝန်ကြီးတွေသာမကပါတီတွင်းမှာလည်းခေါင်းဆောင်တချို့ကိုအခုရက်ပိုင်းအတွင်းစစ်စစ်အရေးယူတာတွေလှုပ်လာပါတယ်အခုလိုအရေးယူလှုပ်ဆောင်မှုလှုပ်လာတာဟာပါတီတွင်းအုပ်စုအားပြိုင်ပွဲရဲ့တင်ကြေတာဖြစ်ကြောင်းအမေရိကန်ကမြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ
် NLD ပါတီရဲ့ဒီ2012ဂျပန်ရွေးကောက်ပွဲမှာမတိုင်ခင်ပထမဦးဆုံးပါတီညီလာခံလုပ်တုံးကလည်းဒီအုပ်စုဖွဲ့မှုဖြစ်ခဲ့လို့ဒေါ်အောင်ဆန်းစုကြည်ပေါ့နော်ဥက္ကဋ္ဌကလည်းပြီးတော့ CEC ကိုလည်းဘိုးအလုပ်မှုဆောင်ကော်မတီရွေးချယ်တဲ့အခါမှာသူကိုယ်တိုင်ပဲရွေးခဲ့ရတယ်ပေါ့အဲ့တော့ဒါကိုကြည့်လို့ရှိရင်ပါတီဟာတခြားလို့ပါတီတွင်းမှာအပြောင်းအလဲတွေရှိတယ်လို့ဟိုအုပ်စုဖွဲ့မှုတွေရှိခဲ့တယ်လို့ဒါတော့မငင်းနိုင်တဲ့အချက်ပေါ့သူတို့ NLD ပါတီကအစတည်းကပါတီဖွဲ့စည်းပုံနဲ့ပါတီစည်းကမ်းထိန်းသိမ်းဆိုတာကရှိပြီးသားဖြစ်တဲ့အတွက်အဲ့ဒါနဲ့မငင်းရင်တော့တာဝန်ရှိတဲ့ပါတီစည်းကမ်းထိန်းသိမ်းကော်မတီကအရေးယူမှာမှန်ပါပဲခင်ဗျာ
ဒါပေမဲ့ NLD ဟာပါတီရေရှည်အနာဂတ်အတွက်ပြည်သူတွေရဲ့အားကိုးလေးစားမှုပိုရလာအောင်လို့ပါတီစည်းကမ်းတွေအတိုင်းအရေးယူလှုပ်ဆောင်ခြင်းသာဖြစ်တယ်လို့ NLD ပါတီရဲ့ကရင်ပြည်နယ်ပါတီစည်းကမ်းထိန်းသိမ်းရေးအဖွဲ့ဝင်ကွန်ကရစ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးထေးကပြောပါတယ
်အမားလုပ်တဲ့လူကသူ့အတူတာဝန်ယူမှုတာဝန်ခံမှုနဲ့သူထွက်သွားတဲ့သဘောလို့ပြောကြတာဟုတ်ဒါအကောင့်နဲ့ပဲတော့ရောက်သွားမှာဘာမှတော့ထွက်သွားတဲ့အတွက်ပါတီကိုတော့မထိခိုက်ဘူးပါဘူးသူကပါတီကိုကြည့်တဲ့ခါမှာခေါင်းဆောင်ပဲကြည့်တာဟုတ်ခေါင်းဆောင်လှုပ်ဆောင်ခြင်းနဲ့ခေါင်းဆောင်ရဲ့နင့်နာခံမှုပေါ့ဟိုလုပ်ငန်းတွေကတိုးတက်မှုကတော့ကျွန်တော်တို့ကမြင်နေရပါတယ်ဟိုတိုင်လာရင်တော့သူစုံစမ်းစစ်မှုလုပ်တဲ့သဘောရှိပါတယ်ပါတီရဲ့စီကံရသူအရေးယူတဲ့သဘောပါပဲဟိုအားပြိုင်တဲ့သဘောတော့ကျွန်တော်မတွေးရဘူ
း NLD ပါတီတနင်္သာရီတိုင်းဥက္ကဋ္ဌလည်းဖြစ် NLD ပါတီရဲ့ဘ ഹു အလုပ်မှုဆောင်ကော်မတီဝင်လည်းဖြစ်တဲ့ဦးအောင်စိုးကတော့မိမိသဘောဆန္ဒလျောက်ဒီအပိုင်းတွင်နှုတ်ထွက်သွားပါတယ်သူဟာထုတ်ပယ်ခံရတဲ့တနင်္သာရီတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဒေါ်လဲ့လဲ့မော်ရဲ့ခဲအိုတော်ဆက်သူလည်းဖြစ်ပါတယ်ဒီတော်တွင် NLD ပါတီဗဟိုသူတေသနအဖွဲ့အတွင်းရင်မှုဦးမျိုးရံအောင်သိန်းကိုလည်းပါတီတာဝန်တွေကနေခိတ္တရပ်ဆိုင်းထားပြီးစစ်ဆေးမှုတွေလုပ်နေပါတယ်ခင်ဗျာ